စကိုင်းတိုင်းရွှေဘိုခရိုင်ကံမလူမျိုးနယ်တွင်ထန်းကုန်းရွာမှာဖြစ်ခဲ့တဲ့လူမျိုးရေးအကြမ်းဖက်မှုပြိပခါနဲ့ဆက်နွယ်ပြီးတော့မတင်ငါလို့ဖမ်းဆီးခံထားရသူတွေကတဦးဗုဒ္ဓဖူးနေ့ကရွှေဘိုစေယုံကြီးမှာကွယ်လွန်သွားခဲ့ပါတယ်ဒီတေဆုံးမှုနဲ့ပတ်သက်ပြီးတော့ထန်းကုန်းရဲစခန်းကတော့ဝင်းသွားလို့တေဆုံးတာဖြစ်တဲ့အကြောင်း VOA ကိုအတည်ပြုပြောဆိုခဲ့ပါတယ်ဒါပေမဲ့လည်းစေယုံမှာအလောင်းကိုကြီးကွင်းရခဲ့ပြီးတော့သက်ဆိုင်ရာတာဝန်ရှိသူတွေအားလုံးနဲ့တွေ့ခဲ့တဲ့စကိုင်းတိုင်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာမြင့်နိုင်ကတော့ဒီအကြောင်းပြချက်အပေါ်မှာတန်လျာရှိပါတယ်အသေးစိတ်ကိုတော့ဆက်သွယ်ဆောင်သန့်ထားတဲ့မန္တနာချမ်းကပြောပြပေးပါအောင်ရှင်
။ဟုတ်ပါတယ်။စကိုင်းတိုင်းကံဘလူမျိုးနဲ့ထန်းကုန်းရွာမှာစနေနေ့ညကဖြစ်ခဲ့တဲ့လူမျိုးရဲ့အကြမ်းဖက်မှုပြိပခါနဲ့ဆက်နွယ်ပြီးတော့ဖမ်းဆီးခံထားရသူ12ဦးထဲကထန်းကုန်းဒေသခံအသက်43နှစ်အရွယ်ဦးစန်းချိုဟာဩဂတ်စ်လ28ရက်နေ့ကရွှေဘိုစေယုံကြီးမှာကွယ်လွန်သွားခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးထန်းကုန်းရဲစခန်းကို VOA ကဆက်သွယ်မေးမြန်းတဲ့အခါမှာ
ဝမ်းလျှောက်ပြီးတော့ဒေတာပါသူရှိမျိုးသားချင်းတွေလည်းအကုန်လုံးတွေ့ပါပဲစေဝတက်တဲ့ချင်းရွှေဘူခရိုင်ရဲတပ်ဖွဲ့မှုယုံပြီးကြည့်လိုက်ပါတော့
ဒါကြောင့်ရွှေဘူခရိုင်ရဲတပ်ဖွဲ့မှုယုံကိုဆက်လက်မေးမြန်းတဲ့အခါမှာတော့ဒီဖြစ်ပျက်နဲ့ပတ်သက်ပြီးသူတို့မသိရှိတဲ့အကြောင်း VOA ကိုပြောဆိုခဲ့ပါတယ်တခါရွှေဘူစေယုံအုပ်ကြီးနဲ့တွေ့ဆုံခဲ့တဲ့သခိုင်းတိုင်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာမြင့်နိုင်ကတော့ဒီကွယ်လွန်သွားတဲ့အဖြစ်ပျက်နဲ့ပတ်သက်ပြီး VOA ကိုအခုလိုပြောပြပါတယ
်ရွှေဘူမှာစေဝကြီးတော့သက်သက်ဆိုင်နဲ့တွေ့ပါတယ်ကျဲချင်မှာအကြောင်းစုံပြောပြတာကသက်ဆန်တဲ့ခွန်နေတဲ့ညခွန်နိုင်ခွဲကြမှာတဲ့အခုဒီဘက်ကတူရထောင်ကိုရောက်ပါတယ်တဲ့ညဆက်နေနိုင်ကြတော့ဒီအခုတေသွက်စမ်းချူဟာထပြီးတော့စူဘူးလို့တဲ့သူနဲ့တူဒီတဲ့နှစ်ယောက်ကိုဒီပြင်ခံထားပြီးတော့စမ်းချူကြော်တဲ့ထားပါတယ်တဲ့မနက်၄နိုင်ကြတော့သူဝင်းသွားတယ်လို့ဝင်းလျှောက်တယ်လို့ပြောပါတယ်တဲ့စလိုက်နှလုံးသာမပြုတ်လိုက်တယ်လို့ဆိုတယ်စေရုံကြီးတော်သက်ကိုပြောတာအဲ့ဒါနဲ့စေရုံကိုရောက်တဲ့ကျမနက်၉နိုင်ကျော်မှရောက်ပါတယ်တဲ့စေရုံရောက်တဲ့ကျမတွေးစားတဲ့မှာသူက60ပဲစားလို့တွေ့တယ်တဲ့ဒီလူမာသတိမရဘူးတဲ့အန်ကောရှက်ဆိုဖြစ်နေတယ်တဲ့အောက်ဆီဂျင်ပေးရတယ်တဲ့ကြောမှဒီခန္ဓာကိုယ်မှာတန်တန်ချက်တွေတော့မတွေ့ပါဘူးတဲ့လူနာကိုသူတို့ဥကောင်းငုံကိုဓာတ်မရိုက်မကြည့်လိုက်ရဘူးတဲ့ဓာတ်မရိုက်ကြည့်လို့ရှိရင်လူနာကိုရှုလို့ရှိရင်ဒီဘောကြပြီတခုဖြစ်မှာဆိုရင်လို့လို့ဆိုတယ်။ဒါနဲ့ဆေးရုံမှာသူ treatment တွေပေးပါတယ်တဲ့။ညနေ6နာရီ5မိနစ်မှာဆုံးပါတယ်တဲ့
။အနာပိုင်တွေဘက်ကဝန်းသွားလို့ဦးစန်းချိုတည်ဆုံသွားတယ်လို့အကြောင်းပြပေမဲ့ဒီပေါ်တန်တရားရှိပြီးတော့ဆေးရုံရဲ့ဆေးစစ်ချက်အဖြေကိုလည်းစောင့်ဆိုင်းနေတယ်လို့ထောင်ပိုင်ကလည်းဒီဖြစ်ပျက်နဲ့ပတ်သက်ပြီးကိုယ်တိုင်မေးမြန်းခဲ့တဲ့အပြင်မြန်မာနိုင်ငံရဲ့တရားရေးစနစ်နဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ခုနဆေးရုံမှာဤတော့ကအစာအိမ်ကိုဖွင့်စတဲ့ချိန်မှာတွေးယူတာတွေဘာတွေဘာမှမတွေ့ဘူးလေ။သူတို့ဘာလို့တခွာပို့ထားတယ်တဲ့အခုအုံနောက်ကိုလည်းဖောက်ပြီးတော့လောက်ထားတာကြည့်တယ်စစ်စစ်ချက်တော့ကျွန်တော်မသိအောင်ကျွန်တော်မသိမတွေ့ဘူးကိစ္စအခုဒီလောက်ကလေးနဲ့တရနေ့လောက်ကလေးနဲ့ဆက်ခွန်နေနေညမှာရောက်သွားပြီးတော့မနေ့၄နိုင်၅နိုင်လောက်မှပွှေ့ချောရလို့ပြောပြီးတော့ညနေကျတော့ဒီဆေးကိုချက်ချင်းပို့3မြပြင်းပြတရဆိုတာကကျွန်တော်မလုပ်ဘူးမဟုတ်လို့လေကျွန်တော်လောက်ကိုကြည့်တော့ပတ်ချက်လည်းကိုဖောက်လို့ဆက်ထားတယ်အပေါ်ကတူတူကိုအခေါက်ကိုဖွင့်ပြအောင်ပြတာအပေါ်ကပတ်ချက်လည်းကျွန်တော်ပေါ်ဒေါက်တာထုတ်တာလမ်းကြည့်လို့ကြည့်ဆိုင်မှာမဟုတ်ဘူးပေးရတဲ့ညိုးတဲ့တင်တာပဲဘိုက်ကဖွင့်ထားတယ်။တောင်ကိုသွားချိန်မှာသူတို့ထွက်မတွေ့ခဏနေနိုင်လို့နေမှာထောင်မရခေါ်လို့အထက်ဝင်သွားတယ်။သူဘာမှပြောအထက်ကိုစီခံတာတက်ပါအောင်မယ်တဲ့။သူပြင်းတဲ့သွားနေပြုတ်မှမလို့ပြုတ်မှပြီးမှတနေ့တော့ချောက်ပါလေဘာပြောနေပါလေ။သူတို့တင်ရတဲ့ဖက်ချိုးတယ်ကျွန်တော်တိုင်ဆောင်တယ်။ဘယ်လိုမှကြောင်းပြမလားကျွန်တော်ပြန်မယ်လို့။ဥပမာလည်းဥရရှိတာလေ။ဥပမာလို့တဲ့ဒါကျွန်တော်ပြောနေမှမရလို့ကျွန်တော်ထပ်မှပြီးတော့လုံးစင်တာတော့မှာပါလေ။
စကိုင်းတိုင်းကံဘလူမျိုးနယ်ထန်းကုန်းရွာမှာဗုဒ္ဓဘာသာဝင်အမျိုးသမီးတစ်ယောက်ကိုမွတ်စလင်မျိုးသားတစ်ယောက်ကကာအင်ရီပြက်ပြားအောင်ပြုလုပ်ပြီးတော့အနိုင်ကျင့်ဆော့ကားရန်စူးစမ်းခဲ့တယ်ဆိုတဲ့စွဲချက်နဲ့ပြီးခဲ့တဲ့ဩဂတ်လ24ရက်နေ့စနေနေ့ညကဒေသတွင်းကအိုးအိမ်တွေနဲ့စီးပွားရေးလုပ်ငန်းတွေကိုမိရှို့ဖျက်ဆီးခဲ့တာပါဒီလိုလူအုပ်စုရဲ့မိရှို့ဖျက်ဆီးတာကြောင့်ထန်းကုန်းရွာကအင်ဂျင်44လုံးမိလောင်ပျက်စီးခဲ့ပြီးဈေးဆိုင်6ဆိုင်အိမ်ဆိုင်4ဆိုင်ဖျက်ဆီးခံခဲ့ရတယ်လို့မိသက်သမားတအုပ်နဲ့တခြားလူတအုပ်တို့ထိခိုက်ဒဏ်ရာရခဲ့တယ်လို့အစိုးရကသတင်းထုတ်ပြန်ပါတယ်ဒီဖြစ်ပျက်နဲ့ပတ်သက်ပြီးသက်ဆိုင်ရာအာဏာပိုင်တွေကမတင်ငါသူ12ဦးကိုဖမ်းဆီးခဲ့ပြီးတော့အဲ့ဒီနေ့မှာပဲရွှေဘိုရဲစခန်းကိုလွှဲပြောင်းပေးခဲ့တာဖြစ်တယ်လို့ထန်းကုန်းရဲစခန်းကပြောဆိုပါတယ်လောလောဆယ်မှာတော့ထန်းကုန်းရွာမှာအခြေအနေတွေကတည်ငြိမ်နေပေမဲ့ဒေသခံတွေကတော့စိုးရိမ်နေကြဆဲပါဒေသခံတွေအနေနဲ့သတိနဲ့သွာလာနေကြပြီးတော့ဈေးဆိုင်တချို့ပဲပြန်ဖွင့်ကြတယ်လို့ဖျက်ဆီးခံခဲ့ရတဲ့မွတ်စလင်ဈေးဆိုင်တွေကတော့ပြန်မဖွင့်နိုင်သေးဘူးလို့ဒေသခံတွေကပြောပါတယ်ဒါအပြင်မီးရှို့ဖြက်စီခံခဲ့ရတဲ့အိမ်တွေကဒေသခံတွေအားလည်းဘာသာရေးကြောင့်မှခိုလုံနေရဆဲဖြစ်တယ်လို့ဒေသခံတွေကပြောဆိုပါတယ်ရှင်